မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလို့73ရက်မြောက်နေ့မှာပဲပြည်သူလူထုရဲ့လုံခြုံဘေးကင်းရေးအတွက်ညအချိန်မတော်မှာပြည်သူလူထုကိုယ်တိုင်ကြိုးပမ်းကာကွယ်နေကြရပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလမ်းမတော်တင်ငန်းကျုံငမိုးရဲ့အပါအဝင်နေရာတော်တော်များများမှာအစိတ်ခတ်မှုနဲ့မိခွင်းပြမှုတွေဖြစ်ပေါ်နေတဲ့ဆိုပြီး Citizen Journalist လို့ခေါ်တဲ့တာမန်ပြည်သူတွေကတရင်ပြဖို့သူတွေကလူမှုမီဒီယာတွေကနေတဆင့်ဖြန့်ဝေနေတာဖြစ်ပါတယ်။
ဟုတ်ပါပါကျွန်တော်အကြမ်းမဖက်ပါဘူးနော်ကျောင်းသူ့ကိုမေးချင်ရှိရမေးပါပါသူနဲ့ပေါင်းပါဘယ်နှယောက်ပါကြလဲကျောင်းမေးဦးပါပါဘသူကလောက်ကိုင်းနေပစ္စံဘယ်လောက်ပေးလဲသူပစ္စည်းတွေဘယ်နာမှာဖော်ထားခဲ့လဲဆိုကျောင်းမေးဦးပါပါကျောင်းရင်းဦးလို့တောင်းမှုထဲမှာပြည့်တယ်တောင်းမှုနဲ့ပြည့်ပြည့်ကျောင်းရောက်ွက်နဲ့ပြေးရပါရောက်ွက်နဲ့ပြေးပြီးတော့ကျောင်းရောက်ွက်ထဲမှာမတိဘဲနဲ့ဆန်းကျောင်းလေးနဲ့တော့ပြည့်ပြည့်ဒီဘက်ထွက်ပြေးရပါကျောင်းရောက်ွက်နောက်ကိုညှက်ပန်းတာပါရေကွင်းထဲမှာတော့ကစုံကင်းထဲမှာပုံနေရပါခဏ
ရေကွင်းတိုင်းတွင်ကမြို့နယ်ပေါင်းစုံမှာအခုလိုအဖြစ်ပြက်တွေဖြစ်ပေါ်နေတာနဲ့အတူပြည်သူလူထုကိုယ်တိုင်ကအကြမ်းဖက်ပဲဘေးရနေရကင်းရှင်းရေးကိုတာဝန်ယူနေရတယ်လို့လည်းလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။စီယုချွေရေးကောင်စီကနိုင်ငံရေးကောင်ဆောင်တွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့တကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အမှုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်ပြည်သူတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။အဲ့ဒီတစ်ချိန်တည်းမှာပဲပြည်ထောင်စုနဲ့အထိမ်းအမှတ်အနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အမိန့်နဲ့မြန်မာနိုင်ငံတဝန်းကအကျဉ်းသား2,300ကျော်ကိုလက်ပေးပြီးမှအခုလိုအခြေအနေရှုပ်ထွေးမှုတွေပိုပြီးများပြားလာနေတာလည်းဖြစ်ပါတယ်။ပြည်သူတွေအနေနဲ့1988ခုနှစ်တုန်းကကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးကိုတဖန်ပြန်ပြီးကြုံတွေ့နေရတာလို့လည်းပြောပါရယ်